ငင်းငင်းရေးအတွက်နိုင်ငံရေးနည်းအရအဖြစ်ရှာသွားမယ်လို့ထုတ်ပြန်ထားပေမဲ့အခုလိုတိုက်ပွဲဖြစ်ပွားနေတာဟာနိုင်ငံရေးစပွဲဝိုင်းမရောက်ခင်မှာစီရေးအရအသာစီးရယူလိုမှု policy တခုလို့လည်းနိုင်ငံရေးပါတီခေါင်းဆောင်တွေကသုံးသပ်ထားပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြို့နယ်တချို့မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြမ်းတိုက်ပွဲကြောင့်ဒေသခံတွေရက်ရွာကနေတင်းရှောင်နေရဆဲဖြစ်ပါတယ်။ဘုသူနေကမြမတပ်မတော်ကနေစစ်လီရင်နဲ့အင်အားပြထိုးစစ်ဆင်လာတဲ့အနေအထားကြောင့်ဘုံလူကျုံးမြို့နယ်နဲ့ကြောက်ပေါ်မြို့နယ်စတော်ပြားချောင်းနဲ့ရိုးချောင်းဒေသကရွာသားတွေကြောင်းလိုက်ပြီးအခုချိန်ထိနေရက်ကတင်းရှောင်နေရစဲလို့ကြောက်ပေါ်မြို့နယ်လူမှုကွန်ရက်ရေးဖွဲ့တာဝန်ရှိသူဦးစော်ဝင်းကပြောပါတယ်
။မနေ့ကရွာလေးအပေါ်ထက်ကပြက်လျံနေလေအစရတဲ့ကပြက်လျံနေအထူးတစ်စီရောဆက်ချောက်တယ်ဟိုတန်းပြီးတော့လေချင်လောက်နေတယ်လို့အေးမတိုင်ခင်နေ့ကလေနဲ့စစ်တဲ့နဲ့ပြပြကုန်းလေရှာရည်ဆိုတော့ညီသားတွေကပထမနေ့တွေကလင်းနေကြတာလေဒီနေ့ကအပြစ်တစ်စီကျော်တော့ရယ်ပြစ်တာတော့ဘာမှမဖြစ်ဘူးအပေါ်ကဘာမှမလုပ်ဘူးနဲ့လင်းကြတယ်အဲ့လိုမျိုးအလူချောင်းရွာရဲ့အောက်ဘက်ကဟိုခရုချောင်းတို့ပြီးတော့တောင်ပေါက်ရွာတို့အဲ့လိုရွာတွေကဟိုဒီဖြစ်ကိုဆက်လာကြပြီကန်စားရွာမှာဆိုရင်ဒီနေ့ကချစ်စီရောက်တယ်ဒီနေ့လည်းကန်စားရွာဖုံးကြီးကြောင်းမှာဆက်ရကြရောက်နေပြီအလူချောင်းရွာမှာ20ရွာလောက်ရှိတယ်
အဲ့ဒီဒေသဟာဝေးလံခေါင်းတည်တဲ့ဒေသဖြစ်လို့စစ်ရှောင်းတွေနေနဲ့အကူအညီမရရှိသေးဘူးလို့သူကဆိုပါတယ်။ဂျာရာပဒိနေမှာတော့တိုက်ပွဲဖြစ်ပွားမှုတရင်မကြားရသေးဘူးလို့ရခိုင်တပ်မတော်ဘက်ကပြောပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော်ဖြားချောင်းနဲ့ရိုးချောင်းကြားဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့လို့မြန်မာတပ်မတော်ကလည်းလေရင်နှစင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒွေဘာလောက်ကုန်ပိုင်းကစပြီးဖြစ်ပွားလာတဲ့တိုက်ပွဲကြောင့်ဗူရီတောင်ပုန်ကျုံနယ်ဘက်မှာစစ်ဘေးရှောင်တွေတိုးပွားလာခဲ့ပါတယ်။ပေါ်နကျုံမြို့နယ်ထက်တင်မုံတန်းကျေးရွာမှာစစ်ရှောင်300ကျော်တင်းရှောင်ရောက်ရှိနေပြီးသူတို့ရဲ့လက်ရှိအခြေအနေကိုပိုးရှိပြင်မဟာမိတ်လူမှုကွန်ရက်ရေးတင်တာဝန်ခံဦးငယ်ဦးမောင်ကခုလိုပြောပါရယ
်။ကျော်ရေးကတော့ဒီမှာလူမှုရေးကဖွဲ့တွေကလာပြီးတော့ကော်မတီရှိတယ်။နေထိုင်ရာတော့တာတပိတ်ကထိုးပြီးနေရတာလေ။လူတွေလည်းခက်ခဲရှိနေတယ်။ပညာသင်တဲ့ကလေးတွေလည်းပါတယ်သူမ
။ဗူရီတောင်မြို့နယ်ဆိုင်းတင်စင်းရွာကိုတင်းရှောင်ရောက်ရှိနေတဲ့စစ်ရှောင်120ကိုတော့ရိတ်ခါကွန်ရက်ပေးဆောင်ထားတယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ကျွန်တော်တို့ရခိုင်မျိုးသားပါတီကနေပြီးတော့နော်လက်ခါထောက်ပံ့ပေးမှုတွေတော့လုပ်ပြီးဖြစ်ပါတယ်အရှိနေတဲ့ဒုက္ခတွေကိုကျွန်တော်တို့ဒီညနေအခုချိန်ကြီးကအဆင်ပေါ်နော်ဒီကြီးတွေတော့ပို့ပေးတာလည်းရှိပါတယ်ဒီနေ့ဆိုရင်ကျွန်တော် ICRC ကလည်းတော့ပြီးတော့ဒီထောက်ပံ့တာတွေရှိတယ်
လက်ရှိရခိုင်ပြည်နယ်စစ်မဖြစ်ပွားရသေးတဲ့တွင်မြမတပ်မတော်ကလည်းစစ်အားတွေတိုးပြီးဖြစ်သိမ်းထားတယ်လို့တိုက်ပွဲဆက်လက်ဖြစ်ပွားနိုင်တဲ့အခြေအနေကြောင့်စစ်ရှောင်ရွာသားတွေနေရပြန်ဖို့မဖြစ်နိုင်သေးပါဘူးတမရော်အနေနဲ့ရခိုင်တမရော်ခြေပြူရဗူဒီတောင်ရသိတောင်ကြောက်တော်ပုံနှကျုံမြို့နယ်ပြင်ချင်းပြည်နယ်ပလက်ဝါထိနယ်မြေရှင်းလင်းသွားမဲ့အခြေအနေမှာရှိနေတယ်လို့ကြောက်တော်ဒေသခံတို့ကပြောပါရယ်ရခိုင်တမရော်ဘက်ကလည်းပလက်ဝါမြို့နယ်ကျေးရွာတွင်မြမတမရော်ရောက်ရှိရင်သတင်းပေးဖို့တမရော်ကိုသတင်းပို့ရမယ်ဆိုရင်သတင်းလွှဲတွေပေးဖို့နဲ့ညွန်ကြားချက်တိုင်းဆောင်ရွက်ဖို့ပြက်ကွက်ရင်အရေးယူသွားမယ်လို့ဒီဇင်ဘာ23ရက်စွဲနဲ့ထုတ်ပြန်ထားပါရယ်ပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကရခိုင်တမရော်အေတမ်းပလောင်တပ်ဖွဲ့ DNLA ကိုကတပ်ဖွဲ့ MNDAA တို့ကငင်းချိုင်းရေးလုပ်ငန်းစဉ်အတွက်စစ်ရေးနေလန်းကိုရပ်ဆိုင်းပြီးနိုင်ငံရေးနေရာအဖြေရှာသွားမယ်လို့ထုတ်ပြန်ချက်တစ်ခုထွက်လာပြီးအစိုးရငင်းချိုင်းရေးကော်မရှင်ကလည်းဒီထုတ်ပြန်ချက်ပေါ်ကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုအခြေအနေမျိုးမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဆက်ဖြစ်ပွားနေတာဟာဆွေးနွေးပွဲမတိုင်ခင်တစ်ဖက်နဲ့တစ်ဖက်စစ်ရေးအသာစီးရယူလူမှုတစ်ခုလို့ရခိုင်မျိုးရပါတီတွင်မှုဦးထွန်းအောင်ကျော်ကပြောပါတယ
်အခုနဲ့တော့စီးရေးအရာဒီအရေးအများကြီးပြီးပြီးတော့အခက်ကနေအားရအောင်ဆိုတော့လိမ့်ကြတဲ့ policy ကြီးရှိပါတယ်အခုလည်းဒီလိုပဲတစ်ဖက်ကမလောက်ခင်တစ်ဖက်ကတော့အသာစီးပြီးတော့ဖိအားပေးနေအောင်ဒါသူ့ရဲ့အချင်းချင်းနဲ့လို့ကျွန်တော်တို့အနေနဲ့ဒီလိုမြင်ပါတယ်ခင်ဗျာ
နွေမာလောက်ကွန်ပိုင်းကစပြီးတော့ဒီကနေ့အထိရခိုင်ပြည်နယ်ဗူရီတောင်ရသိတောင်ပုံလူကျုံမြို့နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်တဲ့တိုက်ပွဲရေဆွဲ40ထက်မနည်းရှိနေပြီဖြစ်ပါတယ်ခင်ဗျာ